ဖိုင်ဇာကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10တန်းကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီကအခြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလျံပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးရုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိလျှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်လွှင့်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးက COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာခိုင်နှုန်း50အထိလျှော့ချနိုင်ခဲ့ပါတယ
်။တောင်ကြနေမနဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဆာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွှတ်တော်အမဟောင်းဒေါ်ဆုဆုလွင်ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုစားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူောက်ခေါ်တဲ့ NLD ဘဟုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့စောင်းဆောင်နဲ့တွေ့တဲ့ဘာညာဆိုပြီးတော့ကိုဆက်ဆက်ကဝါပြောတော့တာလေအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဗျဆိုဆက်ဆက်ကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLDEO ဟာပေါ့ဒီဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတယ်အဲ့တော့သူအဲ့လိုပြောတယ်ဆိုတော့တကယ်ကြီးရတယ်ဒါမှမဟုတ်တကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ਹੁ အလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေ့ကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိဘူးလို့သူ့ရဲ့တွေ့ဆုံနဲ့ဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျအဲ့ဒါမှမှန်ဘူးအဲ့တော့ဒါတော့ဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုကြီးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးကတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဒါဖြစ်လို့ဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုပေါ့နော်ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးညာတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်မဲ့မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်မဲ့မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC က2ယောက်ပဲရှိတယ်ညာဥတင်ထူမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားမိဒီယာဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိပြီးဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရဲ့ အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လူယုံရင်အနေထဲမှာရှိတဲ့ကျွန်တော်အရန်စီစီတိရောက်ရတယ်။ဒါရင်နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိင်ခင်မှာ2021 January က30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားရရရှိတယ်။အဲ့ဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရေးအကျွန်တော်ပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန်စီကြီးကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီရဲ့တရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိတာပြောလို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရစ်ယာန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရစ်ယာန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရစ်ယာန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုရင်ဟာခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော်ကားတာပေါ့ဖျားเจ้าရအုံဆောင်တွေတချို့ဆိုရင်ဖျားเจ้าနေမိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားเจ้าတက်နေနေရတယ်မရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ပုံထူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနေ့ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင့်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အလိုမျိုးစူဝေးနိုင်တယ်ဘောနော်ဖျားเจ้าမှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတက်နိုင်ဆုံးကျွန်တော်ဖိရန်ဆိုတော့အတက်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဖျားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့ဒီအချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအလိုမျိုးတော်တယ်တောင်းတယ်မှာပဲကျွန်တော်တို့ကျင်းနေတယ်အခက်အခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကြရပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတစ်ဆီးတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့။နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝတ်ပြုကိုယ်ပွဲချင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြာရှိခိုးတာတွေဝှပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရစ်ယာန်ဘုရားကျောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေချင်တယ်လို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဘုရားကျောင်းဆိုရင်တသက်လူကြီးရှေ့မှာရုပ်ဆိုးအောင်အပေါဟောင်းလောင်းတွေဖြစ်အောင်ဘုရားကျောင်းထဲမှာလာစုပြီးမနေရအောင်ဆိုရင်စိတ်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်နေချူထားတာတော့ဥပမာကျွန်တော်တို့ဒီမော့စ်ညွန့်နယ်ကတော့ငါသာကက်သလစ်ဘုရားကျောင်းဆိုရင်အချင်းမျက်နှာစာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ဆောင်းပါတယ်လို့ဆိုတော့ဒါတွေကပါတာရဲ့အဆောက်အဦတွေမလို့ရှင်းနေဟာတွေလုပ်တဲ့အခါမှာတကယ်တည်းဒီပါတာရင်းမှာချူထောက်ခံရတယ်နောက်ပြီးတော့မှဒီအချိန်မှာကျွန်တော်တို့ကဲဒီမှာလည်းဘာသာရေးဒီကစီရမလဲဆိုတာဆိုတော့အများဆုံးရချင်တယ်သူအသိဉာဏ်ရောဘာသာရေးအသိဉာဏ်ရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဖျားကြောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုက်ဇာအုပ်က VOA ကိုပြောထားပါဗျာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစုပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြည်သူနိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane Von First and Bucks စုရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award it was like you did something right.
ကျွန်တော်စုမျိုးချီးမြှင့်ခံရတာကြောင့်ကျွန်မလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိအမှတ်ပြုခံရဖို့ဆိုတာကခက်ပါတယ်အခုလိုစုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူချင်နေမိတယ်လို့အတိတ်ပဲရှိတယ်လို့ခံစားရပါတယ
်မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခုနှစ်အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရအပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုချီးမြှင့်ခံထားရပါတယ်ဒီနေ့ DVF စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးချွန်စုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်အခုနေ့အတွက် Inspiration Award စုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
This truly is unlike any award I've ever received.
ဒီစုကတခြားကျမရဘူးတဲ့စုတွေနဲ့လုံးဝမတူပါဘူး။ကျမအနေနဲ့ဘာပြောရမှန်းမသိတော့အောင်ကိုဖြစ်သွားပြီးတော့ချက်သိန်းတွေလည်းချမိပါရယ်။ဗနီဆာနာကတဲ့မိကွန်ပြောတဲ့တလျှောက်လုံးကျမမြည့်ရွေတော့ချမိပါရယ
်။ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာຫນွေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးတော့သတင်းတွေပေါ်ပြခဲ့တာဖြစ်ပါရယ်။ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူဗနက်ဆာနာကတီလေနိုင်ငံတကာစုချီးမြှင့်ခံခဲ့ရပါတယ်
။ Only action will reduce emissions which is why
ဒါကြောင့်လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာတက်နာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရေးဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်လဲမောင်းများစွာနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ဈေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေးရှိတည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါလေ
။ Lifetime Leadership စုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လှူရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီစုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကရောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ်
။ You know COVID was not good for women. I mean, we lost about
COVID ကရောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့အာဖဂန်နစ္စတန်ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်
။ပြည်ထောင်စုပါရစ်မြို့မှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့ DVF စုချီးမြှင့်ပွဲအခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ။ DVF စုကိုအရင်ကချီးမြှင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg, American သမ္မတဂရောဟောင်း Hillary Clinton, နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်။2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပေးအပ်လာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရင်နိုင်ဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါထိုင်းနိုင်ငံနေဆက်ဒီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျောင်းကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ
်ဇန်နဝါရီလကနေအော်တိုဘာလကုန်ထီ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်ထိရှိနေပြီဆိုပြီးထိုင်းနိုင်ငံကာယယောဂထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဒီနိုဝင်ဘာလ10ရက်နေ့ကနေ15ရက်ပေါ့လေ15ရက်အတွင်းပေါ့နှစ်ပတ်အတွင်းမှာပေါ့နှစ်ပတ်အတွင်းမှာပဲဒီနိုဝင်ဘာလတွေဖုန်းနဲ့လူကြီးက9000 142ဦးရှိတယ်လို့အဲ့ထုတ်ပြန်ခြင်းတွေမှာပါပါတယ်ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်အတွင်းမှာဖုန်းဝင်တဲ့ဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထဲမှာဒီပုံပုံနဲ့ဆိုလို့ရှိရင်သုံးပုံလောက်ကမြန်မာနိုင်ငံသားအများစုတွေ့လို့ရပါတယ်ကြာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကအိနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်အခုဆိုရင်ထမ်းမြမနေဆက်တွေဖြစ်တဲ့ရနောင်းကော်တောင်းမဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရပူရီပရာကျုတ်ခီရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်ဒါပေမဲ့လည်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တီနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတစ်ချက်ကနေပြီးတော့ခိုးဝင်လာတယ်များတယ်။များလို့အကြည့်တဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာလူတွေပြစ်ကျက်နေတယ်ဆိုပြီးတော့ထိုင်းတော်ရှိရဲ့လူတွေဒေသတော်ရှိရဲ့ထိုင်းနိုင်ငံတော်ရှိရဲ့ဒီအလားပိုင်းအတိုင်းဝန်းအနေနဲ့ဒီလိုပြောထားတာရှိပါတယ်။ခုံးဝင်လာတဲ့လူတွေရှိတယ်ဆိုရင်သူတို့ကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရလမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်။လွှတ်ကြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူတို့ကပြောလာပါတယ
်။ရေဆက်ချက်ကြော်ပြီးနေ့စဉ်ယာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကင်ွယ်ဖို့အတွက်အခက်အခဲတွေ့နေပုံရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းနေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသက်တဲ့မနေ့ရှိနေပါရဲ့ရှင
်။မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ။မကြခင်မှာပဲမြန်မာရေးသုံးသက်ချက်စံမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။ရခိုင်ပြည်သူရခိုင်မျိုးအပြည့်ကတော့ဒီရခိုင်တက်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေးရ